မင်္ဂလာပါရှင် RFA တုတ်တက်ရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာအရင်ဦးဆုံးမန္တလေးတိုင်းမတရားမြို့နယ်ကလက်သိန်းခံတောင်သူတူဦးအရင်ဖွင့်လာတာနားဆင်ရမှာပ
ါမတရားမြို့နယ်ကံဖြူကြီးရွာလက်ကောင်းကြီးအုပ်စုကိုရမက225ညီမတို့ကတဲဆောက်တာရှိသမားတဲ့သူတို့ပိုင်နေတဲ့အဲ့ဒီဟာကိုလည်းသူတို့ရုံးဆောင်မလို့တဲ့တတိယဘာဘဆယ်နဲ့လာလာခင်ဒါပြဒီဟာတွေကိုလည်းဆောက်ရဆောက်ကြည့်တဲ့နောက်တစ်ခါဆောက်လို့ရှိရင်တို့အကုန်လုံးရက်ချက်ပြင်မလို့သူကချိန်မောင်းသွားတယ်ရှင်ညီမတို့တဲတိုင်းနေလုံးမတိုင်းနေလည်းသူတို့ကတဲသွားတာရှင်ကိုရင်တော့ဘန်းဆောင်ဆိုင်ပြိုးရေးတင်တဲ့ညောင်ဆောက်မယ်ဆိုပြီးချိန်သွားယခုချိန်ကျတော့ဆိုင်ပြိုးရေးတင်တဲ့ညောင်အုံထဲတစ်ခဲတောင်မှလာမချပဲလေသမဝရမှာဦးစီးဌာနတဲဧကကိုစပါ15ရင်းပတ်စံ5000နဲ့ဒီနေ့ချိန်ကြီးပြီးသားအဆုချသွားပြီးသူတို့ကိုချိုးတဲ့လုံးစားရှင်နိုင်ငံတော်သမတကြီးရဲ့ဆီတောင်းလို့မျက်နှာမှုမရှိအောင်လို့ဆိုပြီးတော့ဥပဒေလက်မှတ်ထိုးနေဆုံးလုပ်ထားတဲ့ဟာရှိပါတယ်။အဲ့ဒီဟာပြရတော့လည်းဘလို့မမိအောင်ရှိစက်ပြိုးရေးတဲ့ပင်ရဟာတွေအပုံပြန်ရပြီးသမဆေးကွက်တရားနေရရှိ
မင်းလေးတိုင်းမီဒီယာမြို့နယ်ကလက်သိန်းခံတောင်းသူတူရဲ့ရင်ဖွင့်တမ်းမှာ ARD တိုင်းဘက်ကရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်။ထမ်းပင်ကုန်းအထက်တန်းကျောင်းကဆရာဆရာမတွေတင်းနှန်းသွားဖို့အတွက်ကျောင်းသားမိဘတွေဆရာနေငွေကြေးတွေကောက်ခံနေတဲ့အကြောင်းကို RFA ကနေအခုလိုရှင်းပြလာပါတယ်
။ပင်ကုန်းမြို့နယ်ထမ်းပင်ကုန်းအထက်ကကျောင်းကိုလာပဲပြီးရလားတိုင်းဟိုကျောင်းဆရာမတွေတင်းနှန်းသွားဖို့အတွက်ကိုစီဝေးခေါ်တော့ပေါ့ပြီးလည်းပြီးရောကျောင်းကော်မတီဟောင်းနေညှိပြီးလည်းပြီးရောကျောင်းသားမိဘတူကို2000တတ်မှတ်ပါတယ်လို့အဲ့လိုပြောတယ်ခင်ဗျ။900 1000ကျောင်းသားဦးရ228ယောက်ရှိတယ်ကောင်းတဲ့တယောက်ဒီ2000လုံးနဲ့ဆို228ယောက်ဆိုရင်ငါးလိန်နေမှဖြစ်သွားပြီသူတို့သွားမယ်တင်းတန်းကနှစ်ရက်ချင်းကျွန်တော်တို့မရှိစင်းရတာကျောင်းသားတွေအားလုံးရဲ့မိဘတွေမှာရင်းငွေ2000နည်းနည်းချာနေတဲ့ကျောင်းသားတွေရှိတယ်အဲ့မှာဌာနမှုဆိုတဲ့ကျောင်းကဆရာတယောက်ကနာမည်တော့ငါဘောတင်တောင်းမယ်ကျောင်းသားတွေချက်တော့မိဘတွေရှိမှငိုကြည့်ပြီးတော့တောင်းတာတို့ကျောင်းမတဲပဲနေတာတို့လည်းအဲ့လိုတင်းနဲ့ကျောင်းသားတွေမိဘတွေကလည်းမဖြစ်ဖြစ်တယ်လို့ပဲနှုတ်ပေးလေးတို့ကောက်ရိပ်ပေးလေးတို့အဲ့လိုယူပေးရတဲ့ဘဝတွေနဲ့ဖြစ်ပြီးတော့ကျောင်းသားမိဘတွေကလည်းအရင်နေ့တဲ့လူနဲ့လေရရလုံးလုံးမရတဲ့လူနဲ့ပဲချင်းရောက်ပြန်တော့ပဲရတယ်လုံးတဲ့ချင်းရောက်တော့လည်းမရမလုံးနိုင်တဲ့ဘဝကြီးရောက်နေတယ
်အခွေးတိုင်းဘက်ကရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်ရင်းနှံချောင်းမြို့နယ်ဥရှိကုန်းကြီးဘအုပ်စုကဖွံ့ဖြိုးရေးလမ်းမကြီးပျက်စီးရိုယွင်းပြီးဒေသခံတွေသွာလာရေးအခက်တွေ့နေရတာကိုသက်ဆိုင်ရာအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ပေးခြင်းမရှိတဲ့အကြောင်းကိုဒေသခံတူကရင်ဖွင့်လာပါတယ
်ရင်းနှံချောင်းမြို့နယ်ဥရှိကုန်းအုပ်စုအတွင်းမှာနိုင်ငံတော်အကြီးအကဲများကကြီးဝဖွံ့ဖြိုးရေးလမ်းကြီးပေါက်လုပ်ပေးထားတာရှိပါတယ်မုံကံကိုကိုကစီပင်ညောင်ကုန်းလမ်းဖြစ်ပြီးလမ်းအရှိမှာ6မိုင်4ဖာလုံရှိပါတယ်။ဒီကျော်3ခုသရာ3ခင်းပါပါတယ်။ကျွန်တော်တို့ရွာဖွံ့ဖြိုးရေးလမ်းကြီးဟာယခုအချိန်မှာပြည့်စည်ပြီးကြီးဝတောင်သူများဟာနွားလဲမောင်းလို့မရတဲ့ဒုက္ခသရာပေါ်မှာဆိုင်ကယ်မောင်းလို့မဖြစ်တဲ့ဒုက္ခတွေနဲ့အခက်အခဲများစွာကြုံတွေ့နေကြပါတယ်။အခုလေနောက်ထပ်တရားတစ်ခုကခိုင်မအောင်ပြုလုပ်ချခြင်းမရှိတဲ့တည်းရေတိုက်စားပြီးပြည့်စည်သွားပါတယ်တကယ်တော့ဒီဖွံ့ဖြိုးရေးလမ်းကြီးနဲ့ရေကျော်တွေတရားတွေဟာ2015ခု4လပိုင်းကမှပြီးဆောက်ပြီးတာဖြစ်ပါတယ်ဒါတွေကိုနိုင်ငံတော်သမ္မတကြီးနဲ့လွတ်တော်ကိုယ်စားလှယ်များတာဝန်ရှိပုဂ္ဂိုလ်ကြီးများသိအောင်တင်ကြခဲ့တော်လဲကွင်းစင်စီစီပြီးဆောင်ရွက်ပေးခြင်းမရှိတဲ့ဖြစ်နောက်ထပ် RFA ကနေတစ်ဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
မင်းလေးတိုင်းမြင်းတိုင်ခရိုင်တောင်သာမြို့နယ်ကြာဘူးရွာကရွာသားတူအသူတို့ရွာအတွင်းကစပယ်ဆက်တွေကထွက်တဲ့အနှံ့ဆိုးတွေကြောင့်ကျေးရွာနေပြည်သူတွေဒုက္ခရောက်နေကြရတဲ့အကြောင်းကို RFA ကိုရှင်းပြလာပါတယ်
မန္တလေးတိုင်းမြင်းကြံခရိုင်တောင်သာမြို့နယ်ကြာဘူးရွာအတွင်းမှာရှိတဲ့စပတ်ဆက်တွေဟာဒီဇယ်စီနဲ့ခုံမောင်းတာမဟုတ်ဘဲစပတ်ကွန်ဘွိုင်းလာအိုးတွေနဲ့ခုံမောင်းတာကြောင့်အနံ့ဆိုးထွက်တာဆက်သန်ဆူညံတာစပတ်ကွန်အမှုံတွေထွက်ရှိတာတို့ကြောင့်ပတ်ဝန်းကျင်လေးတူညဉ့်ညမ်းနေပြီးတော့ပတ်ဝန်းကျင်မှာရှိတဲ့အများပြည်သူတွေဟာလည်းနေ့စဉ်နဲ့အမျှစိတ်ဆင်းရဲကိုယ်ဆင်းရဲခံစားနေရပါတယ်။ဒါကြောင့်ရွာသားတွေအနေနဲ့ကျန်းမာရေးထိခိုက်မှာစိုးရိမ်ပြီးတော့ရွာအတွင်းမှာရှိတဲ့စပတ်ဆက်အားလုံးကိုရွာအပြင်ဘက်ကိုထုတ်ပေးဖို့အတွက်တောင်သာမြို့နယ်အုပ်ချုပ်ရေးမှုနဲ့အထက်လူကြီးတွေသိရှိအောင် RFA ကနေတဆင့်လေးစားစွာတိုင်ကြားအပ်ပါတယ်ရှင်
။မကွေးတိုင်းဘက်ကနောက်ထပ်ရင်ဖွင့်တဲ့တစ်ခုကိုလည်းတင်ပြကြပါမယ်။မကွေးမြို့နယ်ကအာကစားကွင်းနဲ့အာကစားရုံပက်လယ်ကစီကမ်းမဲ့စီးဆိုင်တွေကြောင့်အာကစားသမားတွေမှာစိတ်အနှောက်အယှက်တွေဖြစ်ကြရတဲ့အကြောင်းကို RFA ကိုရှင်းပြလာတာလဲနားဆင်ကြပါအောင်ရှင်
။ကျွန်တော်တို့မကွေးမြို့နယ်မှာခရိုင်ဘောလုံးကွင်းနဲ့မိုးလုံလေးလုံအာကစားရုံတို့ရှိပါတယ်။အဲ့ဒီကွင်းနဲ့အားကစားရုံတို့ရဲ့ပတ်ချာလဲမှာအားကစားရံမုံငွေနဲ့ကွင်းလုံးကြုံရေးအတွဲဆိုပြီးတိုက်ခန်းတွေဆောက်လုပ်ရောင်းချနေပါတယ်။ဒါပေမဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့ကွင်းလုံးကြုံရေးမှာတာဝန်ရှိသူတွေရဲ့လက်ပေးလက်ယူမှုတွေကြောင့်ပျက်စီးနေရပါတယ်။အ အဲ့ဒီတိုက်ခန်းတွေကစားတော့ဆိုင်ကြီးတွေနောက်ဖက်နိုင်ငံတွေကိုဖြိုဖျက်ပြီးကွင်းအတွင်းမှာအဝစီရေရင်းတူးတာတွေပွဲကြီးစဉ်ပေါ်မှာဆိုင်လုံသားတွေနားနေနေတာတွေကွင်းအတွင်းတန်စကားပေါ်မှာအမျိုးသမီးအသုံးဆောင်တွေလှမ်းထားတာတွေအဓာအပြင်မိဖို့ကြီးတွေနဲ့အချိန်ပြည့်ကြောလှရောင်းချပြီးစွန့်ပစ်ပစ္စည်းအနက်အသက်မျိုးစုံတွေနဲ့အားကစားသမားတွေနေ့စဉ်စိတ်ညစ်နေရပါတယ်။မိုးလုံလေးလုံယုံရဲ့တောင်ဘက်ဘေးကလျက်မှာလဲစားတောက်ဆိုင်ကန်းကတိုက်ခန်းနောက်နိုင်ရန်တွေကိုဖြိုဖျက်ပြီးကွင်းမြေပေါ်ကျူးကျော်ပြီးမိဖို့ကြီးဆောက်လုပ်ထားလို့အနက်အသက်မျိုးစုံနဲ့လုံဘိတ်အခန်းတွင်းမှာအသက်ရှူကြံ့နေကြပါတယ်။လိုအပ်သလိုအရေးယူဆောင်ရွက်ပေးဖို့ IFA ကနေတင်ပြလိုက်ရပါတယ်ခင်ဗျာ။
ရန်ကုန်မြန်ကုန်ကတောတက်ရှင်တူရေးလာတဲ့စာအုပ်လည်းတင်ပြပေးမှာပါ။သူတို့ရက်ွက်အတွင်းကလုပ်ငန်းရှင်တွေအိမ်သုံးမီတာတွေနဲ့လုပ်ငန်းလုပ်နေတဲ့အတွက်မိအားတွေမမှန်ဖြစ်ပြီးအိမ်သုံးလက်စစ်ပစ္စည်းတွေလည်းပျက်စီးမိဘအန္တရာယ်လည်းစိုးရိမ်နေရတာတွေရင်ဖွင့်လာပါတယ်
။ရန်ကုန်တိုင်းဒေသကြီးမြန်ကုန်မြို့နယ်နှစ်ရက်ွက်ဥရွှေနူလန်းကကားဝက်ရှော့လုပ်ငန်းတစ်ခုနဲ့စက်မှုလက်မှုတွင်ကုန်လုပ်ငန်းတစ်ခုဟာအိမ်သုံးလက်စစ်မီလိုင်းနဲ့ချိတ်ဆက်လုပ်ကိုင်နေတဲ့အတွက်လမ်းသူလမ်းသားတွေရဲ့အိမ်သုံးလက်စစ်ပစ္စည်းတွေပျက်စီးနေရတယ်လို့လျှက်စက်အန္တရာယ်နဲ့ဆက်ဆက်တဲ့မိဘအန္တရာယ်လည်းစိုးရိမ်နေရပါတယ်။တပ်ဆိုင်ရာအရာရင်မှုနဲ့မြို့နယ်လျှက်စက်ဌာနတွေကိုအကြောင်းကြားခဲ့ပေမဲ့လည်းထူးခြားမှုမရှိခဲ့ပါဘူး။လမ်းသူလမ်းသားတွေဟာလျှက်စက်မီးကိစ္စနဲ့ပတ်သက်ပြီးစိုးရိမ်ပူပန်စိတ်မချမ်းမြေစွာနဲ့အသုံးပြုနေရပါတယ်။အဲ့လုပ်ငန်းတွေကမိသုံးချိန်တွေမှာမိအားအတက်အကျကြမ်းတမ်းလွန်းတဲ့အတွက်ရက်ွက်တဲ့အိမ်တွေကအိမ်သုံးလျှက်စက်ပစ္စည်းတွေလည်းမကြာခဏပျက်စီးရပါတယ်။လျှက်စက်ဝန်ကြီးဌာနအနေနဲ့အခုလိုရက်ွက်အတွင်းမီးလိုင်းချိတ်ဆက်ပြီးတော့လုပ်ကိုင်နေမှုတွေကိုစစ်ဆေးအရေးယူပေးပါရန် RFA ကတဆင့်တိပေးတင်ပြအပ်ပါတယ်ရှင
်။ရခိုင်ပြည်နယ်စစ်တွေမြို့ထက်တန်းကျောင်းအမှတ်2ကကျောင်းသားမိဘတဦးကသူ့ရဲ့သားမတရားရိုက်နှက်ခံရတဲ့ကိစ္စကိုတာဝန်ရှိတဲ့သူတွေအနေနဲ့ထိထိရောက်ရောက်အရေးယူပေးပါဆိုပြီး RFA ကနေတဆင့်ရင်ဖွင့်လာတာကိုလည်းနားဆင်ကြည့်ပါအောင်ရှင်။
စစ်တွေမျိုးအားထားကနှစ်ကကိုရန်ကျောင်းသားမောင်ကောင်းဆက်ဟာပြီးခဲ့တဲ့ဆယ့်နှစ်ရည်နေ့ကကျောင်းမှာတငယ်ချင်းတွေနဲ့နောက်ပြောင်စော်ကစားနေခဲ့ပါတယ်။သူကတငယ်ချင်းတွေကိုဝေးဝေးလို့ခေါ်ပြောလိုက်တဲ့အချိန်မှာဆရာတဦးဖြတ်သွားတဲ့အချိန်နဲ့တိုက်ဆိုင်ပြီးအဲ့ဒီဆရာကသူ့ကိုဒီကျောင်းသားကမချေမငံပြုတယ်လို့ဆိုပြီးလက်ညှိုးလုံးလောက်ရှိတဲ့ကျိန်လုံးနဲ့အချက်ပေါင်းများစွာရိုက်နှက်ခဲ့ပါတယ်။ခလေးကဆရာကိုခေါ်တာမဟုတ်ဘူးဆိုပြီးရှင်းပြပေမဲ့လည်းကျိန်လုံးအစိတ်စိတ်အမှော်မှော်ကွဲတဲ့အထိရိုက်ခံရပါတယ်။ပြီးတော့လည်းကျောင်းကြီးရုံးကန်းကိုခေါ်သွားပြီးကျောင်းထုတ်ပစ်ဖို့အထိပြောပါတယ်ကျောင်းကြီးကတော့ကျောင်းထောက်မဲ့ကိစ္စဟာစဉ်းစားရမယ်လို့ပြောပြီးပြန်လွှတ်လိုက်ပါတယ်အဲ့ခလေးအရိုက်ခံရတဲ့ဒဏ်ရာတွေတွေ့လို့မိသားစုကကျောင်းကြီးအိမ်ကိုတွားရောက်တိုင်တန်းခဲ့တယ်လို့ဆက်ရှိရနေကလည်းအမှတ်နှစ်ရဲစခန်းမှာတိုင်ကြခဲ့ပါတယ်ဒါကြောင့်ရဲစခန်းကစေးစာနဲ့အတူစစ်တွေစီယုံကြီးကိုပေးပို့ခဲ့ပါတယ်အရွယ်မရောက်သေးတဲ့ခလေးတငယ်တယောက်ကိုစိတ်ထင်တိုင်းအကြမ်းဖက်ရိုက်နှက်ခဲ့တာကိုထိထိရောက်ရောက်အရေးယူပေးဖို့ RFA ကနေတစ်စက်တင်ပြတိုင်ကြားလိုက်ပါတယ်ခင်ဗျာ
ဒီတစ်ပတ် RFA တုတ်တက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစားနဲ့ပဲရနာခွင့်ပြုပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးပါ။